This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ18ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်တီဘောမြို့နယ်ကစစ်ကောင်စီတပ်စခန်းအားလုံးရှင်းလင်းသိမ်းပိုက်ပြီးနောက် PSLF TNLAC ဦးစီးချုပ်ဘိုးချုပ်တားဟိုပလံကွင်းစင်းစစ်ဆေးတဲ့သတင်းကိုတင်ပြပေးပါမယ်တအောင်းပြည်တပ်မဟာနှင့်နယ်မြေတီဘောမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုရှင်းလင်းသိမ်းပိုက်ခဲ့ပြီးနောက် PSLF TNLAC ဦးစီးချုပ်ဗိုလ်ချုပ်တားဟိုပလံကွင်းစင်းစစ်ဆေးနေတဲ့ရုပ်သံမှတ်တမ်းကို PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကထုတ်ပြန်လာပါတယ်။အောက်တိုဘာ23ရက်မွန်းလွဲတနင်္လာအချိန်မှာစစ်ကောင်စီရဲ့ခလာရ23တပ်စခန်းကိုတအောင်းတပ်မတော် PSLF TNLA ကသိမ်းပိုက်နိုင်ခဲ့တာကြောင့်တီဘောမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုရှင်းလင်းသိမ်းပိုက်ခဲ့တာဖြစ်ပါတယ်။တီဘောမြို့နယ်မှာရှိတဲ့တပ်စခန်းတွေကိုတအောင်းတပ်မတော် TNLA ကတစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းအဖြစ်ဇူလိုင်20ရက်ကစပြီးတိုက်ခိုက်ခဲ့ရာနှစ်လကျော်အကြာအောက်တိုဘာ23ရက်နေ့ထိစစ်ကောင်စီတပ်စခန်းတွေဖြစ်တဲ့ခမရ903ခမရ904နဲ့ခလာရ23တပ်စခန်းရဲစခန်းအပါအဝင်အစိုးရဌာနဆိုင်ရာရုံးများအားလုံးကိုအလုံးစုံသိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်တီဘောမှာရှိတဲ့စစ်တပ်စခန်းတွေကိုတိုက်ခိုက်နေစဉ်အတွင်းစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုအနေနဲ့ Jet Fighter နဲ့105ကြိမ်ဝိုင်းတွဲနဲ့169ကြိမ်လက်နက်ကြီးနဲ့1893ကြိမ် Rocket ဒုံးကြီး8ကြိမ်နဲ့ Howitzer နဲ့8ကြိမ်အသုံးပြုတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တီဘောမျိုးကစစ်ကောင်စီတပ်တွေကိုထောက်ပို့ရင်ဝိုင်းတွဲနဲ့89ကြိမ်ဝိုင်း8နဲ့2ကြိမ် MI-17 နဲ့5ကြိမ်လာရောက်ပြီးလက်နက်ခဲယံ440တုပ်လာရောက်ကျဲချပေးခဲ့တယ်လို့ PSLF TNLA မှတ်တမ်းတွေအရသိရပါဗျ။တိုက်ပွဲကာလအတွင်းစစ်ကောင်စီတပ်တွေအသုံးပြုတဲ့ Howitzer လက်နက်ကြီးအပါအဝင်လက်နက်မျိုးစုံ155လက်60မမ9လက်81မမ1လက် RPG 2လက်ဆက်လက်9လက်မိုင်းနဲ့ခဲယံမျိုးစုံအများအများအပါအဝင်စစ်အသုံးဆောင်ပစ္စည်းတွေသိမ်းဆည်းရမိခဲ့တယ်လို့လည်းအသိပေးထားပါဗျ။တီဘောမျိုးကစစ်ကောင်စီတပ်စခန်းတွေကိုတအောင်းတက်မတော် PSLF TNLA နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်နေချိန်မှာစစ်ကောင်စီကအရက်သားတွေကိုဥတီတိုက်ခိုက်တာကြောင့်တီဘောမျိုးကဒေသခံ33ဦးသေဆုံးပြီး80ဦးဒဏ်ရာရကစာတင်ကျောင်း2ကျောင်းနဲ့လူနေအိမ်48လုံးလေရင်ဘုံးစထိမှန်ပြီးမီးလောင်ပျက်စီးခဲ့ရတယ်လို့သိရပါဗျ။ဒါအပြင်စစ်ကောင်စီတပ်တွေရဲ့အထမသွတ်သွင်းခြင်းခံရပြီးစစ်မှုတာဝန်ထမ်းဆောင်နေကြရတဲ့ရဲမေ88ဦးကိုဖမ်းဆီးရမိခဲ့ပြီးမဲ့လူသားချင်းစာနာထောက်ထားတဲ့အနေနဲ့တပ်မိသားစုဝင်များနဲ့အတူပြန်လွတ်ပေးခဲ့တယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနကထုတ်ပြန်ထားပါဗျ။တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာတအောင်းတက်မတော် PSLF TNLA အနေနဲ့နောင်ချူမြို့၊မိုးကုံမြို့၊မူးမိတ်မြို့၊ကြောက်မဲမြို့နဲ့တီဘောမြို့တို့ကိုအလုံးစုံသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်ခင်ဗျာ။ဒုတိယစစ်ရေးသတင်းအနေနဲ့မြောက်ရီမြို့အနီးမှာရှိတဲ့ဆွေတော်ကုန်းတပ်စခန်းကိုတော်လိုင်းတပ်တွေတိုက်ခိုက်သိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်၄ကီကော်မြို့အနီးကစစ်ကောင်စီရဲ့ဆွေတော်ကုန်းစခန်းကိုဒီနေ့မနက်မှာပဲကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA Cobra စစ်ကြောင်းနဲ့ PDF ပူးပေါင်းတပ်ဖွဲ့ကသိမ်းပိုက်နိုင်ခဲ့ပြီလို့ဒေတာတွင်းစစ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်။ စစ်ကောင်စီရဲ့လက်နက်ကြီးဗျူဟာစခန်းကုန်းဖြစ်တဲ့ဆွဲတော်ကုန်းစခန်းကိုဒီနေ့အောက်တိုဘာ18ရက်မနက်4နာရီခန့်အချိန်မှာအပြီးသက်သိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်အကြံဖတ်စစ်ကောင်စီရဲ့အောင်စရာစစ်ကြောင်းကိုလက်နက်ကြီးပစ်ကူပေးနေတဲ့ဆွေတော်ကုန်းအမြောက်တပ်ကိုတော်လိုင်းပူပေါင်းတပ်တွေကကာလအတန်ကြာအောင်ဝိုင်းရံပိတ်ဆို့ထားတာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့သိရပါဗျ။ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲကတင်ငန်းညီနောင်နဲ့လေးကေကောမြို့တဲ့အနီးကစစ်ကောင်စီတပ်စခန်းတွေကိုတော်လိုင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်ပေမဲ့ကြံရှိနေတဲ့ဆွေတော်ကုန်းတပ်စခန်းကိုအခုမှသိမ်းပိုက်နိုင်တာဖြစ်ပါတယ်။ဆွေတော်ကုန်းအောက်ကရေကန်ကုန်းကာကင်းစခန်းကိုကော်ဘရာပူပေါင်းတပ်ကယခုနှစ်မတ်လ31ရက်ကတည်းကသိမ်းပိုက်ခဲ့ပြီးဆွေတော်ကုန်းတပ်စခန်းကိုကော်ဘရာပူပေါင်းတပ်တွေကမကြာခဏတိုက်ခိုက်နေခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်စစ်တုံးမှန်းချို့ဖမ်းဆီးရမိထားပြီး120မမလက်နက်ကြီးများ.5 များအပါအဝင်လက်နက်ခဲယံအများအပြားသိမ်းဆည်းရရှိခဲ့ပေမဲ့တပ်မ44ပြူဟာမှုနဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်အများအပြားစခန်းစွန့်ခွာထွက်ပြေးသွားကြတယ်လို့စစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။ဒီနေ့တိမ့်ပတ်ရရှိတဲ့ဆွေတော်ကုန်းလက်နက်ကြီးဗျူဟာစခန်းဟာအရတားပြည်သူတွေနေထိုင်ရာကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့စစ်ကောင်စီတပ်ရဲ့လက်နက်ကြီးစခန်းဖြစ်ပြီး KNLA ဦးဆောင်တဲ့တော်လိုင်းတပ်တွေက3လနေပါထိုးစစ်ဆင်တိုက်ခိုက်ခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီထောက်ချံမြို့ကခမရ106တပ်ရင်းကိုအဝေးထိန်းမိုင်းနဲ့ဖောက်ခွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ထောက်ကျန်းမြို့မှာရှိတဲ့စစ်ကောင်စီရဲ့ခမရ106တပ်ရင်းကိုအဝေးထိန်းမိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ Dark Shadow တပ်ဖွဲ့ကအောက်တိုဘာ18ရက်မှာထုတ်ပြန်ပါတယ်။ထောက်ကျန်းမြို့မှာရှိတဲ့ခမရ106တပ်ရင်းကိုမနေ့အောက်တိုဘာ16ရက်ညနေ6နာရီခွဲအချိန်မှာအဝေးထိန်းမိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်ဒေဆုံးမှုတွေမသိရသေးပေမဲ့တော်လိုင်းရဲဘော်တွေဘေးကင်းစွာဆုတ်ခွာနိုင်ခဲ့တယ်လို့ဆိုပါတယ်။ပြည်သူလူထုကိုနေ့စဉ်ဒုက္ခပေးနေတဲ့စစ်ကောင်စီတပ်တွေကိုသတိပေးတဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ရေးပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်သွားမယ်လို့အသိပေးထားပါဗျ။ဒါကြောင့်ပြည်သူလူထုအနေနဲ့စစ်ကောင်စီနဲ့ပတ်သက်တဲ့နေရာတွေ၊စစ်သား၊ရဲ၊ပြူစောထီးများ၊အရက်ဝတ်စစ်သားများစုဝေးရာနေရာတွေကိုမသွားကြဖို့နဲ့အဝေးကနေရှောင်ရှားသွားလာကြဖို့ Dark Shadow တပ်ဖွဲ့ကမြစ်တာရက်ခံထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးတဲ့အနေဖြင့်စစ်အုပ်စုကနှီးမျိုးစုံတက်ရှိုးနေတာကြောင့်တော်လိုင်းအကျိုးစီးပွားဦးစားပေးဖို့ပအို PNFC ဥက္ကဋ္ဌသတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။လက်ရှိအချိန်ဟာအာဏာသိမ်းစစ်ကောင်စီကတော်လိုင်းအင်အားစုတွေကိုနှီးမျိုးစုံနဲ့တက်ရှိုးသွေးခွဲနေခြင်းဖြစ်တဲ့အတွက်ပုဂ္ဂိုလ်ရေးအကျိုးစီးပွားထက်တော်လိုင်းအကျိုးစီးပွားကိုသာဦးစားပေးဖို့လိုကြောင်းပအိုအမျိုးသားများဖက်ဒရယ်ကောင်စီ PNFC ဥက္ကဋ္ဌခွန်မြင့်ထွန်းကသတိပေးပြောကြားလိုက်ပါတယ်။ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌတာဝန်ယူခဲ့ဘူးတဲ့ခွန်မြင့်ထွန်းက PNL အဖွဲ့အတွင်းခြေနေတွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုရှင်းပြရင်းအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ် PNL ဦးဆောင်နိုင်ရကအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်မှူးကြီးခွန်ဥက္ကာက PNL NCAS အမည်နဲ့ PNL ဦးဆောင်အဖွဲ့ဖွဲ့စည်းခဲ့ရာဒီလောက်ရဟာ PNL ရဲ့မူဝါဒလမ်းစဉ်တို့အပြင်ဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်တဲ့တာဝန်အရရက်ထက်ကျော်လွန်ဆန့်ကျင်နေတယ်လို့ဥက္ကဋ္ဌဟောင်းခွန်မြင့်ထွန်းကဆိုပါတယ်။အဖွဲ့စည်းအတွင်းမှာစစ်အုပ်စုကနီလန်အမျိုးမျိုးနဲ့ဖြိုခွဲတာတွေတက်ရှူတာတွေလုပ်နေကြတဲ့အခြေအနေဖြစ်နေတာကြောင့်မိမိတို့အချင်းချင်းကြားချမှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူတွေနဲ့အညီလောက်ကြဖို့ခွန်မြင့်ထွန်းကတိုက်တွန်းထားပါတယ်။ပအိုအမျိုးသားလွတ်မြောက်မှုအတွက်တတိယတော်လှန်ရေးကိုအတူတကွထူထောင်ခဲ့ကြသူများကြားအပြန်အလှန်တမိုးထားမှုတွေလိုအပ်နေတယ်လို့လည်းအသိပေးထားပါဗျ။ခွန်မြင့်ထွန်းဟာ PNL စုဖွဲ့ရာမှာပါဝင်ခဲ့ပြီး PNL ညီလာခံအဆက်အဆက်အထွေထွေအတွင်းရေးမှူးဥက္ကဋ္ဌဒုတိယဥက္ကဋ္ဌစတဲ့တာဝန်တွေထမ်းဆောင်ခဲ့သူလို့သိရပါဗျ။ဒါအပြင်ခွန်မြင့်ထွန်းဟာ PNL ဥက္ကဋ္ဌတာဝန်ထမ်းဆောင်ချိန်က NCA မှာလက်မှတ်ရေးထိုးခဲ့သူဖြစ်ပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်သူနဲ့အတူရက်တီကစစ်ကောင်စီကိုတော်လှန်နေတဲ့ပအိုမျိုးသားဖက်ဒရယ်ကောင်စီ PNFC ဥက္ကဋ္ဌအဖြစ်တာဝန်ယူနေသူလည်းဖြစ်ပါတယ် PNL PNL အနေနဲ့အခုနှစ်ဆန်းကစပြီးစစ်ကောင်စီကိုပြန်လည်တိုက်ခိုက်ခဲ့ရာဥဆောင်နိုင်ရကဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကစစ်ကောင်စီကိုတိုက်ခိုက်နေတာနဲ့ပတ်သက်ပြီးလက်ရှိဥက္ကဋ္ဌဗိုလ်ချုပ်ခွန်သူရင်ကိုဆွဆွဲပစ်တင်တာတွေလုပ်ခဲ့ပြီးPNL NCS စုဖွဲ့ကဥက္ကဋ္ဌတာဝန်ကိုရယူကြောင်းဗိုလ်မှူးကြီးခွန်ဥက္ကာကကြေညာခဲ့ပါတယ်။အခုလိုအဖွဲ့အသစ်စုဖွဲ့တာဟာတရားမဝင်ဘူးဆိုပြီးဗိုလ်မှူးကြီးခွန်ဥက္ကာအပါအဝင်3ဦးကိုအဖွဲ့ဝင်တပ်ဖွဲ့ဝင်အဖြစ်ကနေထုတ်ပယ်လိုက်ပြီးလာမယ့်ညီလာခံမှာအယူခံဝင်နိုင်တယ်လို့ PNL PNLA ကပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာခဲ့ပါတယ်ခင်ဗျာ။ အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်စီးရီးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
အင်္ဂလာညချမ်းပါရှင်2024ခုနှစ်အောက်တိုဘာလ18ရက်နေ့ Radio Energy ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမမ။ပြည်သူများအားလုံးခေဆိုးဆရာနာရှင်စနစ်စိုးအောင်မှအမြန်ဆုံးကဲလွတ်ပါစေကြောင်းယာယီသမရမှစုမုံကောင်တောင်းတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။အောက်တိုဘာ18ရက်နေ့မှာကြာရောက်တဲ့သတင်းစုအခါသမယတွင်ယာယီသမရဒူဝါလက်ရှိလာမှာပြည်သူများအားလုံးခေဆိုးဆရာနာရှင်စနစ်စိုးအောင်မှအမြန်ဆုံးကဲလွတ်ပါစေကြောင်းစုမုံကောင်တောင်းလိုက်ပါတယ်။မြန်မာပြည်တွင်းနဲ့ကမ္ဘာတစ်လားရှိဗုဒ္ဓဘာသာဝင်မိသားစုညီကိုမောင်နှမအပေါင်းသတင်းစိုးလာပြီးအခါသမယမှာကိုစိတ်နှဖျားစမ်းမချမ်းသာပါစေကြောင်းဦးစွာဆုမွန်ကောင်းတောင်းလိုက်ပါတယ်သတင်းစိုးအခါသမယဟာဗုဒ္ဓဘာသာဝင်တွေအတွက်မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးအထူးကိုအောက်မေတ္တရပူဇော်ကြပြီးလူမျိုးဘာသာမရွေးချစ်ခင်သူမိသားစုများမိတ်ဆွေပေါင်းသင်းများဆုံညီစွာနဲ့ပျော်ရွှင်နှွေးထွေးစွာဖြတ်သန်းရတဲ့ရက်မြတ်ချိန်ကဖြစ်ပါတယ်ဒါပေမဲ့လည်းတိုင်းပြည်အကျိုးထက်အာဏာလောဘမှန်မောတဲ့အစိုးစုလူတစုရဲ့မတရားအာဏာလုယူမှုအကြမ်းဖက်မှုတွေကြောင့်ချစ်ခင်သူမိသားစုမိတ်ဆွေတွေစုံညီမှုမရရှိနိုင်မဲ့ဝေးကွာနေကြရပြီးနိုင်ငံတော်ဝန်မငြိမ်းချမ်းမှုလွတ်လပ်မှုတို့ပျောက်ဆုံးခြင်းတို့ကိုဝန်းနေစွာကြုံတွေ့နေကြရပါတယ်။ပြည်သူများအားလုံးခေဆိုးဆရာနာရှင်စနစ်စိုးအောက်မှအမြဲဆုံးကဲလွတ်ပြီးငြိမ်းချမ်းသာရာစီပင်ဝါပြောစွာဖြင့်ပူပန်ကင်းဝေးပင်းငင်းလျက်မိသားစုပေါင်းအမြန်ဆုံးစည်းနိုင်ကြစေကြောင်းလဲဆန္ဒမုံပြူလိုက်ပါတယ်လို့ယာယီသမရကပြောပါတယ်။ဂျမစစ်တပ်ဟာလက်ရှိမှာရဲသားများကိုဖမ်းဆီးတပ်ဖြတ်ခြင်းများကျူးလွန်မှုအပါအဝင်ရဲသားနေထိုင်ရာနေရာတွေကိုလေကြောင်းတိုက်ခိုက်မှုများနေ့စဉ်လုံဆောင်လျက်ရှိပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဝါလကင်းလို့သတင်းကျအချိန်အခါသမယမှာနိုင်ငံသူနိုင်ငံသားများအားလုံးဘေးဒုက္ခအန္တရာယ်ပေါင်းမှကင်းဝေးကြစေဖို့ပြည်ထောင်စုဝန်ကြီးချုပ်စုတောင်းမြတ်တာပို့သားတဲ့သတင်းဖြစ်ပါတယ်။ဝါလာကင်းလို့သတင်းစုအချိန်အခါသမယမှာနိုင်ငံသူနိုင်ငံသားများအားလုံးဘေးဒုက္ခအန္တရာယ်ပေါင်းမှကင်းဝေးကြစေဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်ကဆုတောင်းမေတ္တာပို့သထားပါတယ်။အောက်တိုဘာ18ရက်နေ့ဗီဒမာခါရော်နေဆုတောင်းစကားမှဝန်ကြီးချုပ်ကအခုလိုဆိုထားပါတယ်။ဝါလာကင်းလို့သတင်းစုအချိန်အခါသမယမှာနိုင်ငံသူနိုင်ငံသားများအားလုံးဘေးဒုက္ခအန္တရာယ်ပေါင်းမှကင်းဝေးပြီးလွတ်လပ်လုံခြုံ၍နှစ်သာရပြည့်ဝစွာဆင်နွှဲနိုင်မည့်နေ့ရက်များကိုအမြဲဆုံးရောက်ရှိပါစေကြောင်းဆုတောင်းမြတ်တာပို့သအပ်ပါတယ်လို့ဝန်ကြီးချုပ်ကဆိုထားပါတယ်ရှင်။ရဲသားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုယခုနှစ်ကုန်ပိုင်းမှာ၅ဆကျော်မြင့်တက်လာခဲ့ပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအချို့စစ်ကောင်စီကိုကူညီနေတယ်လို့မြန်မာသံမကြီးပြောကြားတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ရဲသားပြည်သူတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေအခုနှစ်ကုန်ပိုင်းမှာ၅ဆကျော်မြင့်တက်လာပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအချို့ကစစ်ကောင်စီကိုကူညီပေးနေတယ်လို့ကုလဆိုင်ရာမြန်မာသံမကြီးကပြောကြားလိုက်ပါတယ်။89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီဖြစ်တဲ့လက်နက်ဖြတ်သိမ်းရေးနဲ့နိုင်ငံတကာလုံခြုံရေးကော်မတီအထွေထွေမူဝါဒရေးရာမင်းခွန်းပြောကြားမှုအစီအစဉ်ကိုအောက်တိုဘာ14ရက်ကပြုလုပ်ခဲ့ရမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။မြန်မာပြည်သူတွေအသက်ဆုံးရှုံးမှုဖြစ်စေဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအချို့ကစစ်ကောင်စီကိုကူညီပေးနေပြီးလေရင်စီတိုက်လေရင်နဲ့ဆက်ဆက်နည်းပညာတွေစစ်ကောင်စီထံပို့မိုတင်သွင်းခဲ့တယ်လို့မြမသမက်ကြီးကပြောပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုမြမပြည်သူများကိုစားအကြိမ်ကြိမ်မြစ်တာရက်ခံခဲ့ပေမယ့်အဖွဲ့ဝင်နိုင်ငံအချို့ကမြမပြည်သူတွေအသက်ဆုံးရှုံးစေဖို့စစ်ကောင်စီကိုကူညီပေးနေတာတွေရှိနေတယ်လို့လည်းထောက်ပြဝေဖန်ခဲ့ပါတယ်။ဂျမတ်စစ်ကောင်စီဟာအာဏာသိမ်းယူပြီးနောက်ပိုင်းကစပြီးနိုင်ငံတော်ဝန်လေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လှုံ့ဆော်ခဲ့ရမှာရသားပြည်သူတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေခုနှစ်ကုန်ပိုင်းမှာ၅ဆကျော်တိုးမြင့်လာခဲ့တယ်လို့တမ္ပကြီးဦးကျော်မိုးထွန်းကကုလသမဂ္ဂညီလာခံမှအစီရင်ခံတင်ပြခဲ့ပါတယ်။စစ်ကောင်စီအနေနဲ့ရသားပြည်သူတွေအကြောက်တရားဖြစ်စေဖို့တော်လိုင်းတပ်ဖွဲ့များထိန်းချုပ်ထားတဲ့ဒေသတွေကိုလေကြောင်းကနေပုံစံတိုက်ခိုက်မှုတွေပို့ပြီးလှုံ့ဆော်ခဲ့ရပြီးခဲ့တဲ့လကဆိုရင်ရခိုင်နဲ့ရှမ်းပြည်နယ်တို့မှာပုံမလှုံ့ဆော်ခဲ့တယ်လို့အစီအွေတက်ရောက်လာသူတွေကိုရှင်းပြခဲ့ပါတယ်။စစ်ကောင်စီအနာပိုင်းတွေကငါတို့အုပ်ချုပ်မှုပြန်မရမချင်းဒီဒေသတွေလုံးဝငြိမ်းချမ်းမှုမရှိစေရဆိုပြီးရှက်တရားကင်းမဲ့စွာနဲ့ပြောင်ပြောင်တင်းတင်းပြောဆိုထားတာရှိကြောင်းလည်းဆက်လက်ရှင်းပြသွားပါတယ်။ရှမ်းပြည်နယ်ကအကြီးဆုံးမြို့တစ်ခုဖြစ်တဲ့လာရှုမြို့ကိုကိုကန်တက်မတော် MNDA ထိန်းချုပ်ထားခြင်းကစပြီးစစ်တပ်ကဖျက်ဆီးခဲ့တာတွေကိုပုံမှန်ဖြစ်အောင်ဆောင်ရွက်နေချိန်မှာစစ်တပ်ကအဆက်မပြတ်ပုံကျဲတိုက်ခိုက်နေတာနဲ့ပတ်သက်လို့တမ္မကြီးကရှင်းပြခဲ့တာဖြစ်ပါတယ်။ လွန်ခဲ့တဲ့၄လကျော်ကစပြီးစစ်ကောင်စီဟာမြန်မာနိုင်ငံအတွင်းတစ်နှစ်ခုနှစ်ကြိမ်နှုန်းလောက်နဲ့လေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ရပ်သားပြည်သူတွေအသက်ဆုံးရှုံးမှုပျက်စီးဆုံးရှုံးနေရတယ်လို့လည်းကုလဆိုင်ရာမြန်မာတပ်မတ်ကြီးကအတည်ပြုခဲ့ပါဗျ။မြန်မာပြည်သူတွေရဲ့လက်ရှိအခြေအနေဟာကုလသမဂ္ဂရဲ့စောင့်ဘုတ်ဖြစ်တဲ့ပြည်သူတဦးတယောက်ကိုမျှချန်ထားခဲ့မည်မဟုတ် Leaving No One Behind ဆိုတာကိုလက်ခံဖို့လုံးစွာခက်ခဲသွားပြီဖြစ်တာကြောင့်ဒါဟန်ဝန်နစ်စရာကောင်းတဲ့အမှန်တရားတစ်ခုဖြစ်တယ်လို့လည်းတပ်မတ်ကြီးကပြောကြားခဲ့ပါဗျ။မြန်မာစစ်တပ်ကိုလက်နက်တင်ပို့တာတိုက်လေရင်စီတင်ပို့တာတွေမလုပ်ဖို့နဲ့စစ်တပ်လုံရက်တွေကိုရေးယူပေးဖို့ကုလဖွဲ့ဝင်နိုင်ငံတွေကိုမြစ်တာရက်ခံခဲ့ပေမဲ့ချိုးသောနိုင်ငံတွေကလိလူရှုနေတာကြောင့်မြန်မာတပ်မကြီးကအခုလိုတီးပေးလိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေအမြဲဆုံးဆုံးသက်ရေးဝိုင်းဝန်းကူညီပေးကြဖို့တိုက်တွန်းခဲ့ပြီးကုလဖွဲ့ဝင်နိုင်ငံတွေအနေနဲ့စစ်ကောင်စီကပြုလုပ်ဖို့ကြိုးစားနေတဲ့အတူရောက်ရေးကောက်ပွဲကိုလုံးဝထောက်ခံကူညီတာတွေမလုပ်ဖို့နဲ့ကန့်ကွက်ကြဖို့ရန်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဦးကျော်မိုးထွန်းကဆက်လက်တောင်းဆိုထားပါတယ်ရှင်။ဇမစီယုစု၏လက်နက်ကြီးဖြင့်ပြစ်ခတ်တိုက်ခတ်မှုကြောင့်မြို့သမီး226ဦးသေဆုံးခဲ့ပြီး၎င်းရေအတွက်တွင်အသက်18နှစ်အောက်သေဆုံးသူ30ဦးပါဝင်တဲ့ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဇမစီယုစုရဲ့လက်နက်ကြီးနဲ့ပြစ်ခတ်တိုက်ခတ်မှုကြောင့်မြို့သမီး226ဦးသေဆုံးခဲ့ပြီး၎င်းရေအတွက်ထဲမှအသက်18နှစ်အောက်သေဆုံးသူ30ဦးပါဝင်တယ်လို့သိရပါတယ်။နိုင်ငံကျင်းသားများကုညီဆောင်ရှောက်ရေးတင်မှကောက်ယူရရှိထားတဲ့သတင်းချက်လက်တွေအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှအောက်တိုဘာလ16ရက်နေ့အထိနိုင်ငံတော်၌ဂျမစီယုစုလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခတ်မှုကြောင့်မြို့သမီး226ဦးသေဆုံးခဲ့သည်ကိုအမည်နဲ့တကွအတည်ပြုနိုင်ရပြီး၎င်းရေအတွက်တွင်အသက်18နှစ်အောက်သေဆုံးသူ30ဦးပါဝင်တယ်လို့ဖော်ပြပါတယ်။ဆိုပါ226ဦးနဲ့စကိုင်းတိုင်းမှာ63ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ပြီး46ဦးဖြင့်ရခိုင်ပြည်နယ်မှာသေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့သိရပါတယ်။အော်တိုဘလ3ရက်နေ့နနက်9နာရီခန့်အချိန်တွင်စကိုင်းတိုင်းရေဦးမြို့နယ်ရှိတိုင်းရင်းစေယုံနယ်၌ထိုင်းခြားတပ်ဆွဲထားသည့်ဂျမ်ဘတ်စေုပ်စုကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာလက်နက်ကြီးကြီးတစ်လုံးသည်တန်တီကျေးရွာနေရှိလေဝင်းနယ်သို့ကျရောက်ပောက်ကွဲခဲ့ပြီးထိုနေရာ၌ပေါင်းနှုတ်နေသည့်တန်တီကျေးရွာဒေသခံမက်ခေမျိုးမြင့်ဦးကောင်ကိုကြီးစားထိမှန်ကသေဆုံးခဲ့ရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုဗီဒီယို NUG သတင်းတော့ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်အော်တိုဘားလ18ရက်နေ့တော်မူလေးဝတာခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိအရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နယ်တောင်ပိုင်းဒေသတွေမှာလည်းတောင်အရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နောက်တောင်ပိုင်းမှာတိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်တို့မှာတော့တိမ်အထင်အကျင်ဖြစ်ထွန်းနိုင်ပါတယ်။အိန္ဒိယနိုင်ငံတမီးနက်ဒူကန်ချီကိုဖျက်ကျော်ဝင်ရောက်ခဲ့တဲ့မုန်တိုင်းငယ်ဟာကုန်းတွင်းမုန်တိုင်းအဖြစ်နဲ့အနောက်မြောက်ဘက်ကိုဦးတည်ရွေ့ရှားပြီးအာရေဗျပင်လယ်ဘက်ကိုဆက်လက်ရွေ့ရှားသွားနိုင်ပါတယ်။မိုးအခြေအနေကတော့မန္တလေးတိုင်းကရင်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်း၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားမိုးထစ်ကြုံရွာနိုင်ပြီးကြံဒေသတွေမှာတော့တိမ်အထင်အတင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်ဘက်မှာလေဟာတောင်အရှိတောင်ဘက်ကနေဒနာယီကို9မိုင်ကနေ10မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအထင်အတင်ရှိနိုင်ပါတယ်ရှင်။
Radio NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း131ကို Flora Han မှတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးသမီးကဏ္ဍမှာယနေ့ချိန်ကပ်ပြီးမျိုးမျိုးမှရေပေးမိပေးစစ်ပေးဘေးဒုက္ခတွေကြုံတွေ့နေရတဲ့ပြည်သူတွေအတွက်ခေါင်းစဉ်တစ်ခုအောင်မှာဘလူရီရုံးကန်လှူရှားနေရတယ်ဆိုတာကိုပြည်သူများသိရှိနိုင်ဖို့မျှဝေပေးချင်ပါတယ်။ယနေ့အချိန်ပွင့်လင်းမြင်သာမှုအားနည်းခဲ့ရတဲ့ပြည်သူတွေရဲ့အခက်ခဲကဒုက္ခဆိုတာခေါင်းစဉ်တက်ဖို့တောင်မလွယ်တဲ့ဘဝတွေပါ။မြမပြည်ကြီးရဲ့ဘေးဆိုးမျိုးမျိုးမှရေပေးမိပေးစစ်ပေးစတဲ့ဘေးဒုက္ခမျိုးစုံအောင်မှာပြည်သူတွေအတွက်အခက်ခဲဆုံးနဲ့အန္တရာယ်အများဆုံးကစီပီဒုက္ခတဲ့တွေပါပဲအထူးသဖြင့်အခုရပိုင်းကံဘလူဒေတာနထိုးကြီးဒေတာတို့မှာလေရင်သံများနဲ့အတူဘုံစံထံခံခဲ့ကြသူတွေအသက်ပေးလိုက်ရတဲ့ပြည်သူတွေစေကနန်းအထက်ပါပဲဒါအပြင်စစ်ပြေးဆစ်ဆောင်ရလို့အထုတ်ကိုစည်းနဲ့အိုးအိမ်ပြည့်တင်းဆောင်ခဲ့ကြတာလဲဒေတာအစိုးကြီးရများစွာမှရှိနေစေပါဒါတင်ပဲဟုတ်ပါမလဲစစ်ကောင်းစီဖက်စစ်တပ်များရဲ့မိရှိုခြင်းဇက်တိုက်ဆိုသလို အကျန်းဖတ်မှုဒဏ်ကိုပြည်သူတွေခံစားနေရပါတယ်။အခက်အခဲဒုက္ခမျိုးစုံကြားမှဆစ်ရှောင်းဆစ်ပြေးပြားရဲ့ဘဝတွေကပြည်သူအချင်းချင်းထောက်ဖော်မကူညီနိုင်ကြလို့ကိုညီသူမဲ့နေသူတွေအများကြီးပါ။ဒါကိုတော်လှန်ရေးအင်အားစုများမှမိမိတို့တတ်နိုင်သည့်အမှုပညာများဖြင့်ပံ့ပိုးကူညီခဲ့ကြသလိုပြည်တွင်းပြည်ပအလှရှင်များမှလည်းမိမိတို့တတ်နိုင်သည့်ကူညီအားအလျောက်ကူညီခဲ့ကြတာပြည်သူတွေသိကြမယ်ထင်ပါတယ်။ယနေ့ချိန်မှဆိုလွတ်လပ်ခြင်းတရားမျှတခြင်းဆိုတာပြည်သူအချင်းချင်းမာတော်ခွဲဝေသုံးဆွဲခွင့်မရှိတဲ့အခြေအနေပါ။ခက်ခဲရှိသူခြေတူရင်တော့ခေါင်းစဉ်ချင်းမတူကြလို့ကုရမဲ့သူတွေကလည်းတပုံကြီးဖြစ်နေပါပြီ။မိလောင်သွားလို့လဲကုညီမဲ့သူမရှိသလိုအထုပ်ဆွဲပြေးရချိန်မှာလဲမိမိတို့အသက်လုံးကျုံမှုကိုသာဦးစားပေးပြီးတွားနေကြရတာစစ်ပြေးစစ်ဆောင်နေပါပဲ။ယနေ့အချိန်ပေါ်ပူလာဖြစ်နေတဲ့ရေပေးကြောင့်ကွန်တိန်နာများနဲ့စီစံစားကားအစအဝတ်အထည်အသုံးဆောင်များမကျန်လူတန်းကုသိုလ်ရှင်များကိုတွေ့မြင်ကြတော့တာတူးခေါ်နိုင်ခဲ့ဖို့ကျမမေးလျော့နေတတ်လျက်ကျမဆိုတာအလှပစ္စည်းများကိုတိုင်ကွယ်နောက်ကနေငေးမောကြည့်ရင်စစ်ရှောင်းစစ်ပြေးများအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရင်ဘလောက်တောင်ကောင်းမလဲဆိုတာမျိုးကိုတွေးမိနေလျက်လူသားချင်းချင်းလွတ်လပ်စွာဖြည့်ဆည်းခွင့်မရသည့်လူခွင့်ရေးများပါဆုံးရှုံးနေရသည့်ဖြစ်အင်းတွေအတွက်လည်းများစွာစိတ်မကောင်းဖြစ်ရပါတယ်။လူချင်းတူပေမဲ့အခက်အခဲရှိတာချင်းတူတာတောင်းစစ်ပေးစစ်ဆောင်များဘဝကမမြင်ကွယ်ရာကနေပြည်သူအချင်းချင်းကိုချောင်းကြည့်ခွင့်လေးပဲရနေတဲ့အနေထားပါ။ဒီလိုအနေထားတွေကိုပြည်သူနဲ့အလှရှင်တွေဘလို့ကြော်လွှားကြမလဲဆိုတာအပြေရှာကြမှာဖြစ်သလိုတခဏတန်လူနေမှုဘဝလေးဖြည့်ဆည်းပေးုံနဲ့ခေတ်စနစ်တစ်ခုကိုပြောင်းလဲပေးနိုင်ကြမှာမဟုတ်ပါဘူးပြည်သူတွေဘဝအမြဲတမ်းအေးချမ်းလုံခြုံမှုအတွက်အမျှော်မြင်ရှိရှိအကျိုးရှိရှိလှုပ်ဆောင်ကြဖို့လဲလိုပါတယ်ဓမ္မသားနယ်ပယ်အသီးသီးဒေသအသီးသီးကျေးလက်နေပြည်သူများပဲမကြမ်းမြို့နယ်လူတန်းစားဆုံးအစ်စ်ဆိုးတဲ့လဲပဲကအစင်းတစ်ခုကိုရှောင်းလန်းနိုင်ကြမှာဖြစ်ပါတယ်အခုဆိုရင်ယာတိဥဒုဆိုတဲ့ကဘေးကိုလည်းပြည်သူတွေရင်ဆိုင်ခဲ့ကြရသလိုဖက်စစ်အာဏာရှင်ရဲ့စနစ်မျိုးမျိုးအောက်မှပြည်သူတွေစစ်ရှောင်းစီပြေးဘဝတွေနဲ့ပြေးလွှားနေကြရစေပါဒါတင်ပဲဟုတ်ပါမလဲစစ်မှုထမ်းဘဝနဲ့မပီးမပြင်းညှကုန်းချုပ်ခဲ့ရတဲ့လူငယ်တွေရဲ့ဘဝတွေလည်းဆုံးရှုံးခဲ့ရပါပြီစဆရရမတီးငိမ့်လာတဲ့မြမပြည်ကြီးမှာပြည်သူတွေဘဝကလည်းစစ်ကောင်စီရဲ့အနိုင်ကျင့်နှိပ်စက်မှုကြောင့်အသက်ပေးဆိုတာမိမိကိုယ်တိုင်လုံခြုံဖို့ရှောင်တိန်နေထိုင်ရတဲ့အခြေအနေတွေပါဒီခက်တွဲတွေကိုကြော်ဖြတ်နိုင်ဖို့ဆိုတာပြည်သူတွေကြက်ခန့်တဲ့စိတ်တက်ရှိဖို့လိုသလိုဘလို့ဘေးဆိုးပဲရောက်ရောက်ပြည်သူအချင်းချင်းကူညီနိုင်တဲ့ရှုထောင့်မျိုးစုံကနေဖက်စစ်အကြမ်းဖက်ရဲ့ပိတ်ဆို့တားဆီးမှုအမျိုးမျိုးကိုကျော်ဖြတ်နိုင်မှသာတော်လန်ရေးကြီးကအောင်မြင်မှုဆိုတဲ့ဘန်းတိုင်းကိုအမြန်ရောက်မှာဖြစ်ပါတယ်။ကျမတို့ပြည်သူတွေတဏ္ဍနာတာပြီးဆုံးသွားမဲ့လူခွင့်ရေးခေါင်းစဉ်အောက်မှာမှုံနဲ့တာချဲပြီးမိမိကိုယ်ကိုကျေနပ်နေဖို့ဆိုတာထက်လူသားအလုံးတဘဝစားခံစားမဲ့လူခွင့်ရေးတိုက်ပွဲကြီးကိုပြည်သူအလုံးပူးပေါင်းဆင်နွှဲနိုင်မှသာကျမတို့လိုလားသည့်တော်လန်ရေးကြီးအောင်မြင်မှုအလှကဘာကိုတိဆောက်နိုင်ကြမယ်ဆိုတာကိုဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့ပတ်စင်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအနောက်ဘိုးကရင်ဘာသာနဲ့နတ်ရင်နှွေးမေကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မူပါကမလလေဖိခဲဖိပါအန်ယူဂျီလန်ကုလန်ဖာမူနီမူမူကူကလေးလောဝုနယကုဒုဖောက်ထံကုနီတံဖာဒရာလန်စပရလဖာနောလောပါလကုဒုဖောက်ထံစပရလဖာယောနောမွေယာနဲ့ရှင်ဝီမီနောလောစပရအခန့်ထိတ်ကရွင်နော တမှုလမ်းမဆောက်ဝေအကိုက်လန်းဆာရောပကပမာလဟောက်ခွေကောင်းတော့ gain လောက်ထုပကစီလီတဲ့စတက်ထန်ရှာဖန့်ပေါတဲ့ဒီမိုကရက်တစ်ပါတီခွေးထန်သစီဟူးနေစတီလန်ဒေါ်လန်ဖတ်ခန့်စက်ောက်ခန့်တူထုံမွေးခိုက်တန်တော့စိတ်ထားဝင်ရောလက်စပုံးထန်ဖတ်ကပတဆက်လောက်စတုတ်ခိုက်ကဒူတို့တကဲခေါစစ်ကပယူထိုက်တခန့်ခိုက်တရိုက်ခန့်ရိုက်ခိုက်စပုံးစပလာခိုက်လဖာနော်လို့စနော့ကြောင့်ပကဲပါလဖာရောကဒူဝိတာအနုကုနုတင်တော်ခိုက်ခနုခုဒုထုံတော်စိတ်ထားဝင်တော်စနော့ကြောင့်ထောက်စုဝေလက်စထော့ကဒူယုံတော်ခိုက်စိတ်ထားဝင်တော်စပရနိဝေကရေနော်စပဒန်ခိုက်ခန့်တို့ဥယင်မူလိတာခုလန်ဖိခဲ့ဖိပလူယင်ဖုလက်ခန့်ဖောက်လဖာနော်ခိုက်ပတိယပါလို့ပလယ်ဘူးဝေရောစကုတာလကောလင်းဝုတုဗမ္မောဖောက်ပြင်လက်အမွဲဝေလဖာနော်ကောင်စုခါလန်ပါလဝကဝိန်တော်လို့မလတဲ့နိပင်လေဘူးဝေယုံတော့အကြောင်းတို့နေနိ PDF တုံးမှုပဲပါလကပါတို့နိပါစုတ်ကဖတ်လို့တော့အကြောင်းအနျူချစ်စပဒန်ခိုက်ခဲလို့စမာလန်တော့တို့ပေါ့ချောင်းလို့အနျူချစ်ပဒိုစပဒန်ခိုက်ဥယျမူရလာလောက်ချိုးပစီတဲ့နိဖတ်လေတာခုလန်ပြခဲ့ဖြစ်ပါဘဒူးခုလဖာနော်တဲ့လေထိုင်ဆက်အထော့လေတာခုလန်လက်ပင်လေဘူးဝေတဲ့ပါလခွေလန်စုဝဲလဖာနော်ခိုက်ပတိယမှာလို့စပရတရေကူရီနော် PDF လဖာရောနှုတ်နဲ့စတုတ်လဲမှုထံမှုနော်လီထဲလီခီယုံတော့အကြောင်းလောက်ထိုးပကစီရိုက်တဲ့နီကုဒုဖာချံဝီလာ PDF insight နော်စိတ်ထားဝီလို့စနော့ကြောင့် PDF လဖာနှုတ်နဲ့တုတ်ဆက်တော့ gain ကတုနှစ်ပါကနေရန်စတန် PDF insight ရောနော်လို့ PDF လဖာ gain ပါစစ်လေးထန်လေးထော်ယုံနော်လို့ဘုနာရောမှုထံမှုနော်လီထဲလီခီ PDF လဖာရောနှုတ်နဲ့တုတ်ဆက်ယုံတော့ gain ပတိယပါနော်စပရတရွေကရင်နော်တုံးမှုလဖာကရစ်စမားနေ့တေဆောင်မန်းတို့ချော့ပါစထုတ်မာတီဆက်ဘာတာတန်ဤအဖန်လာဖုတာစဝိစနာပါဝင်နီယာရဲ့စီခိုကယုံတော့ gain လောက်ထုတ်ဖာရှားစမားစတာ gain ခနုစမားလန်တို့ပါချောင်းလို့တိဘခဆာလဖာဘာနာဆေယာ gain ထနာဝစ်လန်အယူချော့တုံးလဖာခွေလန်တို့ဆက်လက်ကပန်ယူဖာထော်လျာဖုတာလဖာပါဝိဒါနော်ထော်လျာဖုတာလဖာရောဒုက္ခဆက်အကြောင်းပါစတုတ္တအလန့်ရောအကြောင်းလူတို့နှစ်ပါစပဒံယူထွေရှားခွင့်ရစကတိခခနောဂိုင်ရှားစမစတာဂိုင်ခနုနောတို့ပေါထထဝီနောစပရလခိုင်ထုတ်ပြီနောစပုံးထန်တို့ကတုတ်ဝနိဖကခုတော်မှာပါစမီတပိကပကထန်ထဝီလောရေဝတ်ကြက်လန့်လဖာဖထုလန်ထကတုတ်ဝမီတို့လဖာရောပုတ်ထမထန်ကြက်လူကြက်ချာတို့မာလာမဖပ်ကြောပလောက်ဖုလဖာနောကကဒုအံခွေဆက်လက်တော်လောင်းပါနောဂိုက်စိတ်ချဝင်လို့ရှာရဖာထွက်လံမီတုံလဖာရောစခုစကောင်းလဖာကလန်းပါလက်တို့ခေါင်းဆေကစပုတ်ထန်လာကတုဘဖကပခုလံကပတ်ပကထန်ချဝင်လို့မှုကနေထဖာဒရလန်စပလဖာရောမနာခွေရောလို့ဘဖကမလည်းပြခဲ့ပြပါအန်ယူချင်လကလူလဖာဘကပမရှူကိုကဒီလာစေ
ရောင်မှုကိုစံချင်သောတွင်ဦးပန်းများဖွယ်လန်းသည်ဒီသူအာနာဒီသူများတရားရှိဖို့လိုအပ်သည်ဒီသူနဲ့ဒီသူကြာကပေါင်းကူတရားစင်ဖြစ်ဖို့ရည်ဒီသူစီကိုအပေးကူလီ Radio NG မင်းတရားမှု
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ92.16MHz ၊ညပိုင်း၈နာရီခွဲမှာ95.17MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့ရဲ့အစိုးရရဲ့စက်တော်ရုံးတွင်အချက်အလက်တွေလုပ်ပြနေကြတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်